င်ပြည်နယ်ကြိုင်းစီကြီးမြို့နယ်နန်းပိုင်းထွန်ကျေးရွာမှာမနေ့ညနေတုန်းကစစ်ကောင်စီကနေပစ်လိုက်တဲ့လက်နက်ကြီးကြီးကျလို့အမျိုးသမီးတဦးတေဆုံးပြီးတော့အသက်9နှစ်အရွယ်ကလေးငယ်တဦးထိခိုက်ဒဏ်ရာရသွားတယ်လို့ရွာခံတဦးကပြောပါတယ်။မနေ့တုန်းကနန်းပိုင်းထွန်ရွာနဲ့တမိုင်လောက်ပဲဝေးတဲ့ခလဲတကွန်တိုင်းရဲစခန်းတဝိုက်မှာတိုက်ပွဲတွေဖြစ်နေတာဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပြီးလက်နက်ကြီးကြီးတွေနဲ့ပစ်ခတ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေကဘေးလွရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကလာတဲ့သတင်းမတ်အင်ဂျင်နိုင်ကြောပြပေးပါရှင်
။ကျိုင်းစိတ်ကြီးမြို့နယ်နန်းပိုင်ထွန်းကျေးရွာမှာမေလ29ရက်နေ့မနေ့ညနေကလက်နက်ကြီးကြလို့အမျိုးသမီးတဦးတေဆုံးပြီးအသက်9နှစ်ကလေးငယ်တဦးထိခိုက်ဒဏ်ရာရရှိသွားတယ်လို့ရွာခံတဦးကပြောပါတယ
်။လက်နက်ကြီးကအေးနန်းနေ2နာရီလောက်ကြာတယ်ရွာထဲကိုပေါ့။ကြာချင်းမှာပဲပွေချင်းပြီးတာကမိန်းကလေးတယောက်မှသိဘူးပေါ့။သူ့သမီးကတော့9နှစ်လောက်သူ့သမီးမှနည်းနည်းထိခိုက်ဒဏ်ရာရပြီးတော့ဖားပြက်ဘက်ကဆေးရုံပို့လာတယ်ပေါ့။အေးဆုံးသွားတာကသမီးချက်နေရင်းနဲ့သပြင်းမှထားနေတာအဲ့မှာသူကောင်းတဲ့တဲ့ကိုဒီမျက်လုံးမချမ်းပေါ့ညာဘက်မျက်လုံးထိုက်ဝင်သွားတော့တော်တော်လေးကိုတော့ရောက်ပြသွားတယ်လက်နဲ့ကြီးကစစ်ကောင်စီကဒီအဖေကနေလမ်းပြတဲ့လုံးပဲဟုတ
်မင်းကခလေတကွန်တိုင်ချေးရွာရဲစခန်းတစ်ဝိုက်မှာတိုက်ပွဲဖြစ်ပွားနေတာလို့ရွာကန်ကပြောပါတယ်အဲ့ဒီနောက်မုတုံမြို့နယ်အဘစ်ချေးရွာမှာအခြေဆိုင်တဲ့အမြောက်တက်318တရင်းကနေ10မိုင်လောက်ဝေးတဲ့ခလေတကွန်တိုင်ချေးရွာနဲ့နန်းတိုင်ထွန်ချေးရွာဘက်ကိုလက်နက်ကြီးနဲ့ပစ်ထက်လို့ရွာထဲကျရောက်ပောက်ကွဲတာလို့လည်းအဲ့ဒီရွာကန်ကပြောပါတယ်။အလားတူပြီးခဲ့တဲ့ဧပြီလ23ရက်နေ့ကခလဲတကွန်တိုင်ချေးရွာရဲစခန်းတစ်ဝိုက်မှာစစ်ကောင်စီနဲ့ကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြောင့်ဒေသခံအမျိုးသမီးတဦးတေဆုံးပြီး၃ထက်မနည်းပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ရွာကန်က VOA ကိုပြောထားပါတယ်။ဧပြီလတတိယဘက်ကနေယခုမေလနောက်ဆုံးပတ်ထိနေ့စဉ်လိုလိုတိုက်ပွဲဖြစ်နေတာလို့ဒေသခံတွေကဆိုပါတယ်။အဲ့ဒီလိုတိုက်ပွဲဖြစ်တိုင်းမွန်ပြည်နယ်မုရုံမြို့နယ်အဘစ်ကြီးရွာမှာအခြေစိုက်တဲ့အမြောက်တက်318တရင်းကနေတိုက်ပွဲဖြစ်တဲ့ဘက်ကိုဥတီရာမရှိလက်နက်ကြီးနဲ့လှမ်းပစ်ခတ်တာကြောင့်ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့နန်းပိုင်ထွန်းရွာကန်ကပြောပါတယ
်။အင်္ဂလိပ်နဲ့12ရက်နေ့ညကလေးကနေစပြီးတော့ကြားမှာမပြစ်တာညပိုင်းမပြစ်တာဆိုတော့ညနဲ့ညပဲရှိမယ်။12ရက်နေ့ဆိုတာကလေးလပိုင်းပြောတာ။တလားကြော်ပြီးပေါ့ဘူးဆိုရင်အခုချက်ဒီညတိုင်းပြစ်ကတညတည်းဆိုရင်ညလုံးလေးပါပြစ်တယ်။ကျန်ကျန်နေပြည်တယ်ကျွန်တော်တို့နန်းနန်းထွန်ယူဟာအနေနဲ့ကတော့လက်နက်ကြီးကြောက်ပဲပြရတာပေါ့တိုက်ပွဲကြတော့သခန်းရဲ့ပလဝန်နားမှာပဲသူ့သူပြည်နေကြတော့ကျွန်တော်တို့တောင်းတာလုပ်လေလုပ်တဲ့အချိန်ကျတော့ကိုယ်လုပ်ကိုပြန်လုပ်ပြီးတော့လုပ်လို့ရတယ်တိုက်ပွဲအေးရဲသခန်းနားမှာပဲဖြစ်နေတာလာနေရှိပြီဒါမဲ့ဒီအလုံးကြီးလက်နက်ကြီးတွေကြတော့ကျွန်တော်တို့ရွာထဲကိုလာလာကြတော့ဘယ်လိုမှနေလို့မရလို့ဟုတ်
တိုက်ပွဲနဲ့လက်နက်ကြီးတိုက်ခတ်မှုကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုထပ်မံထွက်ပြေးတင်းရှောင်နေကြရပါတယ်လက်နက်ကြီးတိုက်ခတ်တဲ့နည်းနည်းငြိမ်လို့စစ်တင်းရှောင်ဒေသခံတချို့ကမေလ24ရက်နေ့လောက်ကနေရက်ကိုပြန်လာကြပါတယ်ပြန်လာကြပြီးလင်းရက်ကြမှာတိုက်ခတ်တိုက်ခိုက်မှုတွေပုံမှန်ပြင်းထန်လာတယ်လို့စစ်ဘေးဒုက္ခတွေတကွန်တိုင်းရွာကန်တဦးက VOE ကိုပြောပါတယ
်ဟိုရင်ဒီရက်နေ့ရက်ကကြော်တော့ပြန်သွားတဲ့ဇုံလေးရဲ့အိမ်မှာနေလိုက်တဲ့ဇုံလေးရဲ့နေတော့လည်းညာတန်းပဲသနာဆိုင်ကြွားရတဲ့အခုကတော့သနာဆိုင်ကတော့ပုံပြီးတော့ကြွားရတဲ့လုံကြီးတွေနဲ့သနာဆိုင်နေလဲဆိုတော့ဒီရွာလို့ထွက်ပြေးပြမနေ့ကပြန်ထွက်ပြေးကလေတကွန်တိုင်းရွာနာဆိုင်ထုံရွာထွက်ပြေးတော့အခုကခလေရွာထွက်ပြေးကြတယ်ပြောမှာတော့လူချင်းခွင့်မရှိညီမရဲ့စိတ်နဲ့လို့ရဆိုသနာဆိုင်လည်းညာတန်းကြွားရတဲ့ဆိုတော့သမီးလည်းစောင့်မသိဘူးလာလေတော့စိတ်မလုံမောပေါ့
စစ်ဘေးဒုက္ခတွေဟာလက်ရှိအချိန်ထိဘေးလွတ်ရာကိုပြင်းနေကြရပြီးနှိမ့်ဆက်ရာဆွေမျိုးအိမ်နဲ့ကျေးရွာတွေမှာပုံခုနေရတယ်လို့အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့နောက်ထပ်စစ်ဘေးဒုက္ခတွေတဦးဖြစ်တဲ့တကွန်တိုင်းရွာကန်တဦးကပြောပါတယ
်ဒုက္ခတော့ရတာပေါ့ဒီနေ့ဒီလိုဖြစ်ပြရတာတော့ဆောက်လည်းဒုက္ခရတယ်နေထားလည်းအခုနေထားတော့နည်းနည်းဆင်ပြေလာတယ်ပေါ့အခုကြောင်ချီကြီးမှနေတော့အခုရေကြီးတဲလာပြီဆိုတော့နေမငယ်တော့ဘူးအခုဒီခမုတ်ဝါရမှာဆန်ပြောင်းနေလိုက်တယ်သူရောက်ကနေသူစောနေရတာအခုရှိသလားနဲ့ပြစောနေရတာပေါ့
လက်တလုံးခလေတကွန်တိုင်ကျွေးရဘက်ကတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးဘေးလွတ်ရာကိုထွက်ပြေးလာတဲ့ဒေသခံတွေကမကြမကြလက်နက်ကြီးပစ်ခတ်မှုကြောင့်ဘေးဒုက္ခအမျိုးမျိုးနဲ့အသက်လူထွက်ပြေးနေကြရတယ်လို့ပြောဆိုကြပါတယ်ရှင်